ချင်းပြည်နယ်တီရိန်မြို့နယ်ဟိန်စိန်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့လေကြောင်းအကူသုံးပစ်ရတဲ့အထိပြင်းထန်ကြောင်း PDF တာဝန်ရှိသူတွေကပြောပါတယ်တရင်တပတ်ကြော်ချာတိုက်ပွဲကြောင့်ကုံသွယ်ရေးကားလမ်းပိတ်နေသလိုဒေသတွင်းစားနပ်ရိက္ခာပြက်လက်နေပြီလို့လည်းမြို့ကန်တွေကပြောပါရယ်ရန်ကုန်ကဖေးဖို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှဖြစ်ပါတယ်ဗျာ
ချင်းပြည်နယ်တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်ကဟင်စိန်ကြီးရွာနီးတဝိုက်မှာဒီကနေ့မနေ့စောစောပိုင်းကစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်စစ်ကောင်စီတပ်ကရဟတ်ရန်ပါဝင်လက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ်
တို့ကလေးမျိုးကနေကလေးကဘာတိုးနေနေတော့အမြောက်တုံးလေးနဲ့တောက်ချောင်းမနေ့ကနေကြတော့နေဆက်ပြတယ်ရှင်းနိုင်ခွဲတော့ကြတော့ဖတ်ပြီးမရှိနေလားလာပြီးတော့လာပြီးပဲကျွန်တော်တို့ဆက်တက်တဲ့ကြည့်နေရပါတော့
ဒီတိုက်ပွဲမှာတော့ PDF Zolan, Klee PDF, Chin Myo Sa Tat U CNF, Zogan Army စတဲ့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေတာပါအင်အားတရာဝန်ကြီးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဟိန်စိန်ကျေးရွာနီးတိုင်းငန်းကြီးရွာအောင်နာမှာတက်ဆွဲထားပြီးတော့တိုင်းငန်းကြီးရွာဘက်ကိုရှစ်ဆက်တိုးနိုင်ဖို့အတွက်အခုလိုလက်နက်ကြီးနဲ့ရောဒီကြောင်ကနေပါပြစ်ကူတက်ခိုက်နေတာလို့သူကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကလည်းတိတိမြို့နယ်တိုင်းငန်းကြီးရွာမရောက်ခင်ဟိန်စိန်ကြီးရွာနားမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့အဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့တိုက်ခိုက်ခဲ့တယ်လို့ချင်းပြူသားကာကွယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုင်းငန်းကြီးရွာလမ်းဆုံဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်သွားလာရေးမှာအဓိကကျတဲ့လမ်းကြောင်းတစ်ခုဖြစ်လို့စစ်ကောင်စီတပ်ကရောကာကွယ်တပ်ဖက်ကပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ်
။ဒီတိုင်းငန်းဆောင်ကကျွန်တော်တို့ချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းနဲ့ကျွန်တော်တို့အဲ့ဒီလမ်းအတိုင်းကြောက်လဲဆိုရင်ဒီလူမျိုးရောက်မယ်။ခလန်းတွေဟာခါးပလိုက်ရတယ်။အဲဆိုအဓိကကျတာပေါ့နော်။
တီတိမ်ဘက်ဒီမနေ့တိုက်ပွဲဖြစ်ပွားရတဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းနဲ့မနေ့ကမတူပီမြို့နယ်ရေစွာမြို့ရေစကန်တိုက်ခိုက်ခံရတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဘူဂျုတ်စော်မင်းထွန်းကပြောပါတယ
်။ဘက်မှာတော့ဒီနေ့ဖြစ်တာဆိုတော့ကျွန်တော်လက်မသိသေးပါဘူးဗျာ။မတေးကတော့ကျွန်တော်တို့ရေစွာဘက်မှာပဲရှိတယ်။အရေစွာနေနေရေစကန်ပေါ့။အရေစွာနေရေနေရေစကန်ကိုကျမ်းပဲ40လောက်လာပြီးဖြတ်ခဲ့တာရှိတယ်။မတေးကတော့ဒီနေ့ဆက်တားရလာပါကျွန်တော်တို့ကစိတ်ပြီးချိုးလက်တယ်။ရရှိခဲ့တဲ့ဖြစ်စဉ်ရှိပါတယ်ဗျာ။အဲ့ဒီချိန်မှာ
တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်မှာဟင်စင်ကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေပြီဖြစ်တယ်လို့လမ်းမဆက်တွေကလည်းပြတ်တောက်နေပါတယ်ဒီအတွက်ကြောင့်မလို့တီးတိမ်မြို့အတွင်းကုန်စီပြတ်တောက်မှုဖြစ်နေတယ်လို့တီးတိမ်မြို့ကန်တူကပြောပါတယ်တီးတိမ်မှာလိုအပ်နေတဲ့စားတောက်ကုန်တွေအတွက်တွန်းဆန်မြို့နယ်ကနေပြီးတော့စကိုင်းတိုင်းဘက်ကိုပတ်ပြီးတော့ဝယ်ယူနေရလို့တေယူပို့ဆောင်ရေးစီးကြီးမြင့်နေတယ်လို့အခြားမြို့ကန်တူကပြောပါတယ
်တွန်းဆန်ဟာဟာလေးကျတော့တွန်းဆန်နဲ့စကိုင်းတိုင်းနဲ့ဆက်အဲ့ဘက်ဆက်ဒီမှာတွန်းဆန်ကနေတီးတိမ်ကိုပြန်လှည့်လာကွန်ဂျီနိုကဘိုးတော်ကဆိုရင်ကျွန်တော်တို့ဒီမှာစာနာတေးမပန်စာက2000နဲ့ရောက်တာအခုဆို4500လောက်ရှိမှာဗျတေးရစရရောက်ခဲ့
ဇန်နဝါရီလ10ရက်နေ့ကစလို့စကိုင်းတိုင်းကလေးမြို့နယ်ကနေတက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်တပ်တွေကြားမှာတိတိမြို့နယ်အတွင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာပါတိတိမြို့နယ်တွေအတွင်းတိုက်ပွဲတွေကြောင့်အနီးအနားရွာသား1500ကျော်လဲစစ်ပီးကိုတင်းရှောင်နေကြပါတယ်ခင်ဗျာ